ลินจริงเที่ยวเววันเดนิลาเกตเชียนเฟอด้วยอากาศโซไม่สวยเป็นขอยืนทูเมตไม่สวยเบเป็นลาเมลัยเขียนไปเกดีรู้บ่ว่าด้วยครีดอนูอัตตะเขียนมา
နုပြိုတက်တာအတူးစရာကဏ္ဍမှာအလုံးကိုမင်္ဂလာပါလို့နှုတ်ခွန်းဆက်တာလိုက်ပါတယ်။အခုနားဆင်နေရတာတော့ကျွန်တော်တို့ရဲ့နုပြိုတက်တာအတူးစရာကဏ္ဍလေးဖြစ်ပါတယ်။နားဆင်သူပရိသတ်များအတွက်အထူးသဖြင့်နားဆင်နေတဲ့လူငယ်လူရွယ်နုပြိုတဲ့အသက်အရွယ်ကိုပိုင်ဆိုင်ထားတဲ့လူငယ်တွေအတွက်အတူးယူစရာကောင်းတဲ့အကြောင်းအရာလေးတွေမိမိတို့ရဲ့ဘဝတက်တာမှာဆင်ခြင်နှလုံးသွင်းဖို့ရန်အတွက်တင့်တော်တဲ့ဥပမာလေးတွေနဲ့အသိပညာပေးပြီးတော့ဒီစီစဉ်လေးကိုတင်ဆက်နေခြင်းဖြစ်ပါတယ်ကျွန်တော်တို့ရဲ့နုပြိုတက်တာအတူစရာကဏ္ဍကိုနားထောင်ပေးတဲ့အတွက်ထူးပဲကျေးဇူးတင်ရှိပါတယ်ကျွန်တော်တို့ပြီးခဲ့တဲ့အပတ်များကလည်းလူငယ်လူရွယ်တွေရဲ့တက်တာမှာဘယ်လိုမျိုးရည်မှန်းချက်ပန်းနိုင်နေထားပြီးတော့အသက်ရှင်သင့်နေဘယ်လိုကိစ္စမျိုးဖြစ်ပေါ်လာလို့ရှင်ဘယ်လိုဆုံးဖြတ်ချက်မျိုးချပြီးတော့အသက်ရှင်သင့်နေဆိုတဲ့အကြောင်းတွေကိုကျွန်တော်တို့ပြောဆိုဆွေးနွေးခဲ့ကြပြီးဖြစ်ပါတယ်ဒီဘက်မှာလည်းလူငယ်လူရွယ်တွေရဲ့တက်တာမှာဘယ်လိုမျိုးအသက်ရှင်တင့်တော်မယ်ဆိုတဲ့အကြံပြုချက်များနဲ့အတူကျွန်တော်တို့ဆက်လက်ပြီးတော့ပြောကြားဆွေးနွေးသွားမှာဖြစ်ပါတယ်ကျွန်တော်တို့ကလူငယ်လူရွယ်တယောက်အနေနဲ့မိမိရဲ့ဘဝကိုအသက်ရှင်တန်လာရပြီဆိုလို့ရှင်ကျွန်တော်တို့အရှိကိုအများကြီးမျှော်ပြီးတော့ကြည့်ရပါတယ်။ဘာလို့ဆိုနေ့ရက်ကာလရတရက်ပြီးတရက်နှစ်တရက်လည်းတစ်နှစ်ပြီးတစ်နှစ်ကုန်သွားတဲ့ခါကျတော့ကျွန်တော်တို့ကဒီသက်ဒီဝယ်မှာပဲရက်တက်နေမှာမဟုတ်ဘူး။ရှစ်နှစ်ပေါင်းများစွာရှစ်ရက်ပေါင်းများစွာကိုကျွန်တော်တို့ဖျက်ကျော်ရင်ဆိုင်ရအောင်မှာဖြစ်ပါတယ်။အဲ့ဒီမှာကျွန်တော်တို့ကကျွန်တော်ရဲ့မိသားစုကိုလည်းကျွန်တော်တီးဆောက်ရမယ်။ကျွန်တော်တို့လှုပ်တင်လှုပ်ထက်တဲ့လုပ်ငန်းဆောင်တာတွေကျွန်တော်တို့တာဝန်ယူထိုက်တဲ့တာဝန်ဝတရားတွေကိုလည်းကျွန်တော်ယူပြီးတဲ့အခါမှာအသက်ရှင်နေထိုင်သွားမှာဖြစ်ပါတယ်။အဲ့လိုမျိုးအသက်ရှင်နေထိုင်လာတဲ့အခါမှာအင်မတန်စဉ်းစားစရာကောင်းတဲ့မိဂုံးလေးတစ်ခုကတော့ကျွန်တော်တို့ကဘလိုမျိုးရည်ရွယ်ချက်မျိုးနဲ့ဘလိုသဘောထားမျိုးနဲ့ကျွန်တော်တို့ဆက်လက်ပြီးတော့ကျွန်တော်ရဲ့မိသားစုကျွန်တော်ရဲ့ဝန်းကျင်မှာကျွန်တော်တို့အသက်ရှင်နေထိုင်သွားမယ်ဆိုတာဖြစ်ပါတယ်။ဘာဖြစ်လို့ဒီကိစ္စကိုပြောရတာလဲဆိုတော့တချို့လူတွေရှိရောမိသားစုကိုလည်းကောင်းအောင်လုပ်ပါတယ်။ကောင်းတဲ့ထက်ကောင်းအောင်လုပ်ပါတယ်။အကောင်းဆုံးလုပ်ပါတယ်။ဒါပေမဲ့ကိုယ့်မိသားစုကလွယ်လို့ရှင်တခြားမိသားစုတခြားပတ်ဝန်းကျင်မှာရှိတဲ့လူတွေတခြားကိုယ်နိုင်ငံမှာဘယ်သူမှစိတ်ဝင်စားငါမိသားစုကောင်းရင်ပြီးရောဆိုပြီးတော့မိသားစုကောင်းစားရေးဟလာကိုယ်ဆွေကိုယ်မျိုးမျိုးချစ်ပုဂ္ဂိုလ်လေးတောင်ပြောရနော်အမင်းအမျိုးတွေကောင်းမှုအတွက်ပဲလုပ်နေတာအမင်းအမျိုးတွေတိတ်ချစ်လာရတယ်လူတွေအဲ့လိုမျိုးပြောအဲ့လိုသဘောထားမျိုးနဲ့အသက်ရှင်တဲ့လူတွေလည်းရှိပါဒါပေမဲ့ကျွန်တော်တို့နေထိုင်တာအကြမ်းမင်းအဖြစ်ကဘာကြီးပေါ်မှာနေထိုင်ကဘာမှာနိုင်ငံပေါင်းများစွာရှိအဲ့နိုင်ငံပေါင်းများစွာတွေကနိုင်ငံတစ်နိုင်ငံမှာကျွန်တော်တို့နေထိုင်တယ်အဲ့ဒီနိုင်ငံရဲ့မျိုးလေးတစ်မျိုးထဲမှာမိသားစုတွေတစုတဲ့မှာသူတို့ပြန်ပြီးကျွန်တော်ခြုံနေအဲ့တော့ကျွန်တော်တို့ရဲ့နေထိုင်ဟင်းကဘာကြီးနဲ့လည်းသက်ဆိုင်တယ်ကျွန်တော်တို့နိုင်ငံနဲ့လည်းသက်ဆိုင်တယ်ကျွန်တော်တို့မြို့နယ်လည်းသက်ဆိုင်တယ်ကျွန်တော်တို့ရဲ့ရက်ကွက်နယ်လည်းကျွန်တော်တို့သက်ဆိုင်တယ်ကျွန်တော်ကပြစ်ထားလို့များငါတို့မိသားစုတစုလည်းဒီရက်ကွက်ထဲမှာငါတို့မိသားစုတစုလည်းကောင်းစားနေဒီတနိုင်ငံမှာငါတို့မိသားစုတစုပဲဟိုကောင်းစားနေလို့ငါတို့ငါမိသားစုတစုပဲအစ်စ်မြင့်နေတယ်လို့ကျွန်တော်တို့သတ်မှတ်လို့မရတဲ့အနေအထားမျိုးဖြစ်ပါဥပမာအားဖြင့်ကျွန်တော်တို့မြန်မာနိုင်ငံမှာဆိုလို့ရှိရင်လည်းဟိုဗိုလ်ချုပ်အောင်ဆန်းလို့ပုဂ္ဂိုလ်မျိုးကျွန်တော်ရှိခဲ့မှုပါသူကသူ့မိသားစုကောင်းစားရေးထက်သူ့ပတ်ဝန်းကျင်မှာရှိတဲ့သူတို့ဖြင့်သူရဲ့တိုင်းပြည်မှာရှိတဲ့တိုင်းသူပြည်သားအားလုံးရဲ့ကောင်းစားရေးကိုကြိုးစားပြီးတော့လှုပ်ဆောင်အမှန်တော့သူနဲ့မတိတဲ့လူတွေသူနဲ့အမျိုးမတော်တဲ့လူတွေဗမာပြည်မှာအများကြီးပါပဲသူနဲ့အမျိုးကလက်ထုပ်စာလောက်ပဲရှိဒါမဲ့လည်းဒီလူတွေအားလုံးရဲ့ကောင်းစားရေးအတွက်နောက်ဆုံးသူ့ရဲ့အသက်ကိုတောင်ပေးပြီးတော့လှုပ်ဆောင်သွားခဲ့တယ်တာဝန်ယူသွားခဲ့တယ်ဆိုတာကျွန်တော်တွေ့ရ အဲ့တော့ကျွန်တော်ရဲ့ဘေးနားမှာကျွန်တော်နဲ့ဆက်ဆိုင်တာဘာလို့လဲကျွန်တော်နဲ့အမျိုးအဖြစ်ရဲ့အမျိုးဖြစ်မှာဟလာကျွန်တော်ရဲ့မွေးချင်းမောင်နှမဖြစ်မှာအဲ့လိုလူမျိုးတာကျွန်တော်နဲ့ဆက်ဆိုင်တာလားဆိုတာကျွန်တော်ရဲ့လူငယ်လူရွယ်ရဲ့အတ္တတာမှာစဉ်းစားဖို့ကောင်းတဲ့မေးခွန်းလေးဖြစ်ပါအဲ့ဒါနဲ့ပတ်သက်လို့သခင်ရှုဖျားကိုတော်တိုင်မိမ့်မော့ခဲ့တဲ့ပုံဥပမာလေးတစ်ခုအားဖြင့်ကျွန်တော်တို့ဆက်လက်ပြီးတော့စဉ်းစားဆင်ခြင်ဖို့ရန်အတွက်ကျွန်တော်ဒီပုံမြင်လေးကိုပြောပြချင်ပါအဲ့တော့ပုံမြင်လေးရဲ့အစမှာလူတယောက်ကခရီးထွက်တယ်နော်ဒီမြို့ကြီးတစ်မြို့ကနေပြီးနောက်မြို့ကြီးတစ်မြို့ကိုသွားတဲ့သူကခရီးထွက်တယ်ခရီးထွက်တဲ့ခါကျဟိုးအရင်ခေတ်ကာလဆိုတော့ကားတွေရထားတွေလည်းမရှိနော်လှဲတွေပါလည်းမရှိသူကမိကလေးကိုစီးပြီးတော့ဒီခီးလောင်နော်အထုပ်ပိုးလေးနဲ့လမ်းလျှောက်ပြီးတော့သွားတဲ့ခါသူကမြင်းလေးကိုစီးတဲ့ခါစီးအလိုသွားအဲ့လိုသွားနေနဲ့လူသူပြက်လက်တဲ့နေရာတနေရာရောက်တဲ့ခါကျတော့ဒီတပြားတွေကပေါ်လာပြီးတဲ့ခါမှာဒီခီးသွားဧည့်သည်ကိုဝိုင်းပြီးတော့တိုက်ခိုက်လူရကြသူမှပါတဲ့ပစ္စည်းတွေကောင်းကောင်းမပေးခြင်းဆိုတာထုနှက်ပြီးတော့တခါတည်းဒဏ်ရာရအောင်ရိုက်နှက်ပြီးတော့မှသူမှရှိသမျှပစ္စည်းတွေအကုန်ဝတ်ထားတဲ့အင်ညာအစချွတ်ပြီးတော့ဓမြတွေယူသွားတယ်။ငါဒီခီးသွားဧည့်သည်ကလမ်းပေါ်မှာတယောက်တည်းအဖော်လည်းမရှိဘူးအတိမိတ်ဆွေလည်းမရှိဆွေမျိုးလည်းမရှိဘူးအဲ့မှာပဲဒဏ်ရာတွေရရပြီးသူကလဲပြီးတော့ကြံခဲ့အဲ့လိုဒဏ်ရာရလဲပေါ့တတိလည်းမရတော့တဲ့ဖြစ်ပြီးတော့တတိရတစ်ချက်များဖြစ်တော့လူတယောက်ကနေပဲအဲ့လမ်းကြီးကိုလျှောက်လာဟာဒီပုဂ္ဂိုလ်ကတော့အင်မတန်မှကြည်ကြင်မြင့်မြတ်တဲ့လူသူတော်ကောင်းကြီးပေါ့နော်အင်္ဂလိပ်ပေါ့ gentleman ဂုံတီရှိလူကြီးမင်းပေါ့မြို့ရွာထဲမှာလဲလူတွေအားထားဟာတခါလေဒီပုဂ္ဂိုလ်ကဒီခီးကိုဖြောက်လိုက်နေလူတယောက်ဒဏ်ရာနဲ့လဲကြနေတွေ့ဒီပုဂ္ဂိုလ်ကတိတယ်ဟာဒီဒဏ်ရာနဲ့လဲကြနေအကြာကြီးဆိုနော်ဂယုဆိုင်မဲ့လူပြုစုမဲ့လူစေကုပြုမဲ့လူမရှိတော့ဒီလူတက်မောက်ဒါမဲ့မဟုတ်ဘူးငါဟိုဘက်မြို့မှာအစည်းအဝေးသွားထိုင်ကြရှိရဲ့ဒီအစည်းအဝေးတော့ငါတော့တိတ်ပြီးအရေးကြီးတယ်မဖြစ်သေးပါဘူးဒီလူကတိတ်အရေးမကြီးဘူးငါအစီဝေးကပိုရေးကြီးတယ်အဲ့တော့နောက်တွေ့တဲ့လူတွေသူ့ဂယုဆိုင်မှာပေါ့ငါတော့အစီဝေးပြက်လို့မဖြစ်ဘူးဆိုတော့ခါလေတိုးတိုးတိုးတိုးနဲ့ဒီလူထားပြီးတော့သွားအဲ့လိုနေနဲ့ဒီလူနာလဲမှာနော်တန်ရိုင်းနဲ့လဲနေနောက်ထပ်လူတယောက်ထားဟာဒီလူကတော့တကယ်ရဲရွာထဲမှာလဲအမတန်ဘာသာကြီးကန့်ဆိုင်တဲ့ပုဂ္ဂိုလ်ကြီးလို့နာမည်ကြီးဒီပုဂ္ဂိုလ်ကြီးကလည်းတဖေးနဲ့ဖျက်လျှောက်လာရင်တန်ရလူနဲ့တွေ့ဟာငါဟိုမှာဖျားရှိခိုးဖို့အတွက်ဟာလားဖျားကိုဝတ်ပြုဖို့အတွက်ငါအဋိဌံပြုတ်ထားလားနောက်ကြနေပြီဒီကောင်းတာဂယုဆိုင်ပြုတ်စုလိုက်မယ်ဆိုရင်ငါအဋိဌံပြုတ်ထားတဲ့ငါဖျားကိုဖျားလိုက်ရှုခိုးပါမယ်လို့လားတတ်မှတ်ထားတဲ့အချိန်ကာလကိုကြော်သွားလိမ့်မယ်အဲ့တော့ငါအဋိဌံတော့ပြတ်လို့မဖြစ်ဘူးနောက်ငင်းတဲ့ကောင်ဒီလူကိုဂယုဆိုင်ပါကွာဆိုပြီးတော့ဒီပုပ်ကူကြီးကလည်းထားပြီးထွက်သွားအဲ့လိုနေနဲ့ဒီလန်းခီကိုပဲနောက်လူတယောက်ဒီလူကတော့လူများတွေအမြင်မှာတာမန်လူတယောက်ပါပဲတာမန်လူဒန်းစားတယောက်အစင်းမြင့်တဲ့လူလည်းမဟုတ်ပါဘူးတကယ်ဂျန်တမင်းလည်းမဟုတ်ပါဘူးဘာသာကြီးအမတန်ကိုင်းရှိုင်းနေတဲ့ပုပ်ကူကြီးလည်းမဟုတ်ပါဘူးဒါမဲ့ तू ကလမ်းလျှောက်လာရင်ဒဏ်ရာနဲ့လူတယောက်တွေ့တဲ့ခါကျတော့ဟာဒီလူကတော့မဖြစ်ဘူးငါကယ်မဖြစ်မယ်ဒီလူမှာဒီဒဏ်ရာနဲ့ဆိုလို့ရှင်တော့ဒီလူဒုက္ခရောက်သွားနိုင်တယ်ငါမှလည်းပတ်စံမများဆောက်ဆောက်တော့မရှိဘူးဒါမဲ့ငါတတ်နိုင်တော့ယူဆိုင်မယ်ဆိုတဲ့ခါလေးဒဏ်ရာနဲ့လူကိုမပြီးတဲ့ခါမှာသူ့ရဲ့အမီးပေါ်တင်ပြီးတဲ့ခါမှာနော်အနည်းစဆုံးလူတွေရှိတဲ့နေရာကိုခေါ်ပါတယ်အမတဲခိုစရာနေရာလေးတစ်ခုတွေ့တော့တဲခိုစရာနေရာလေးမှာထားပြီးတဲ့ခါမှာပိုင်ရှင်ရောနော်ကျွန်တော်ပတ်စံပြီးခဲ့ပါမယ်ကျွန်တော်ရဲ့လူကိုနည်းနည်းဂယူဆိုင်ပေးပါဦး။သူ့တန်ရင်လဲတမားတော်ခေါ်ပြီးတော့ကုတာပေးပါဦး။သူပြောက်သွားအောင်လုပ်ပေးပါ။ကျွန်တော်ဟိုဘက်ထဲမှာကိစ္စရှိလို့ပြန်လာတဲ့ခါမှာတကယ်လို့ပတ်စံလို့လို့ရှင်လဲကျွန်တော်ထပ်ပြီးတော့ပေးပါမယ်ဆိုပြီးတော့ဒီလူလေးကထွက်သွားတယ်ဆိုတော့ကျွန်တော်တွေ့ရတယ်။အဲ့တော့ဒီပုဂ္ဂိုလ်၃ဦးထဲမှာသူနဲ့ဆက်ဆိုင်တဲ့လူသူ့ရဲ့အနည်းဆက်ဆုံးလူကဘယ်သူလဲလို့ကျွန်တော်မေးခွန်းလေးစဉ်းစားတဲ့ခါမှာကျွန်တော်ရဲ့စိတ်ထဲမှာကျွန်တော်ရဲ့နှလုံးသားထဲမှာအမနာကောင်းတဲ့အဖြေတစ်ခုကိုရဖို့ရန်အတွက်ကျွန်တော်တို့ရေးကြည့်လာပါတယ်။အဲတော့ကျွန်တော်တို့ရဲ့လူငယ်လူရွယ်တွေရဲ့အသက်တာမှာလည်းကျွန်တော်တို့ ਨੇ အနည်းဆက်ဆုံးလူဟာဘယ်သူလဲဆိုတာဒီနေ့စဉ်းစားပြီးတော့အဲ့လိုလူမျိုးတွေပေါ်မှာကျွန်တော်တို့လည်းကောင်းကျိုးအများကြီးပြုနိုင်ဖို့ရန်အတွက်ကျွန်တော်တို့ရဲ့စိတ်နှလုံးသားများကိုပြင်ဆင်နိုင်ဖို့လည်းအရေးကြီးပါတယ်။တာမန်အားဖြင့်တော့ကျွန်တော်တို့ကသွားရင်လာရင်ねကျွန်တော်တို့ ਨੇ ခင်တဲ့လူပဲကျွန်တော်တို့ ਨੇ နီးစက်တဲ့လူကျွန်တော်တို့ ਨੇ ဆွေမျိုးတော်တဲ့လူကကျွန်တော်နီးစက်တဲ့လူထင်တတ်တယ်။ဒါမဲ့တကယ်တကယ်ကဘာကြီးနဲ့ပတ်သက်လို့တိုင်းပြည်နဲ့ပတ်သက်လို့အကြောင်းအရာတွေနော်ဘေးဒုက္ခတစုံတရာကြုံလာရပြီဆိုလို့ရှိရင်ဒီလူတွေပေါ်မှာလည်းကျွန်တော်တို့ကဂယုဆိုင်ဥမာအဖြစ်ကျွန်တော်တို့နာဂေ2008ခုနှစ်နာဂေမုံတိုင်းတိုက်ပြီးတဲ့ခါကျတော့ဟိုမမပြည်မှာရှိတဲ့လူငယ်လူရွယ်တော်တော်များများဒီနာဂေကေဇေးကြီးလုပ်ငန်းတွေပြန်လဲထူထောင်ရေးလုပ်ငန်းတွေမှာအများကြီးပါဝင်တယ်လို့ကျွန်တော်သတင်းမီဒီယာတွေမှာတွေ့ခဲ့ရ။ဆိုတော့သူတို့အမျိုးတွေလည်းမဟုတ်ပါဘူး။သူတို့တဲ့ငယ်ချင်းတချို့ဆိုတခါမှအေရော်ရီတိုင်းကိုလည်းမရောက်ဘူး။နာဂေမုံတိုင်းပြီးတော့မှရောက်ခဲ့ပူကြတာပါနော်ဆိုတော့သူနဲ့ဆက်ဆိုင်သွားတယ်ဘာလို့ဆိုတော့အော်ငါတို့တိုင်းပြည်တိုင်းသူပြည်သားအချင်းချင်းပဲသူတို့ရေဒုက္ခရောက်နေငါတို့ကတော့အကြောင်းတရားတစုံတရားကြောင့်ငါတို့ကတော့ဘာမှဒုက္ခမရောက်ခဲ့ဘူးအဲ့တော့ငါတို့တက်နိုင်တဲ့အတွက်ဟလာဟိုငွေကြေးတက်နိုင်ရင်ငွေကြေးလှုပ်အားတက်ရင်လှုပ်အားငါတို့သွားပြီးတော့ဂယုဆက်ရအောင်ဆိုပြီးတော့လူတွေရဲ့အသိစိတ်ထဲမှာပေါ်ပေါက်လာ အဲ့ဒီသဘောတရားပေါ့နော်ဒီပုံမြင်လေးထဲမှာဆိုလို့ရှိရင်လည်းအနည်းဆက်ဆုံးလူကဘယ်သူလဲကိုနဲ့တိမှလားကိုနဲ့ဆွေမျိုးတော်မှလားကိုကိုကောင်းကျိုးပေးထားတဲ့လူမှလားဆိုတာဒီပုံမြင်လေးကကျွန်တော်တို့ကိုဘယ်လိုမျိုးကျွန်တော်နဲ့ဆွေမျိုးဖြစ်တယ်ကျွန်တော်နဲ့နီးစပ်တယ်လူကျွန်တော်တို့ကူညီမားစားမယ်လူဘယ်သူလဲဆိုတာကျွန်တော်တို့မိမောင်ထုတ်ပြထားတယ်ဆိုတာကျွန်တော်နားလည်ရပါတယ်ဒါမှမဟုတ်ဒီပုံမြင်လေးရဲ့အတိုင်းပဲလူငယ်လူရွယ်တွေရဲ့အသက်တာမှာလဲဘဝအသက်တာခီးလန်းကိုရှောက်လန်းတဲ့အခါမှာကိုနဲ့ဆက်ဆိုင်တဲ့သူကိုနဲ့အနီးဆုံးသောသူကျွန်တော်မေတ္တာပြတော့သူ့ကိုအတတ်နိုင်ဆုံးကူညီပြီးတော့ကျွန်တော်တို့ရဲ့ဘဝအခီးလန်းကိုရှောက်လန်းနိုင်တဲ့လူငယ်လူရွယ်တွေဖြစ်နိုင်ကြပါစေလို့ဆန္ဒပြုနေတယ်ပဲဒီကနေ့ကျွန်တော်တို့ရဲ့နုပြသက်တာအတုဇာကဏ္ဍအစီအစဉ်လေးကိုဆုံးသက်ရနာလိုက်ချင်ပါတယ်လာမယ့်အပတ်များမှာလဲနုပြသက်တာအတုဇာကဏ္ဍအစီအစဉ်လေးကိုဆက်လက်ပြီးတော့နားထောင်ပြကြပါအောင်လို့ပြောရင်းနဲ့ပဲညီကုန်းချုပ်ရနာလိုက်ပါတယ်အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ